စရဝဉ္ညိကျောမေဆာရှရီနန္ဒမူရီမင်္ဂလာပါနမစတိအစရရဲ့85နှစ်မြောက်မွနီအခါသမယမှာအစရကျမ်းမှာချမ်းသာပါစေအစရရဲ့ဒုံကန်းဆောင်တာရီအထုမင်းအောင်မြင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်အစရတို့ပဲအိန္ဒိယနိုင်ငံသူနိုင်ငံသားများအားလုံးကျမ်းမှန်ချတာပါစေကြောင်းနဲ့အစူရောရဲ့ဥဆောင်မှုအောက်မှာပူပြီးငြိမ်းချမ်းတဲ့ပူပြီးဖွံ့ဖြိုးတိုးတက်တဲ့ပူပြီးအောင်မြင်တဲ့အိန္ဒိယနိုင်ငံတော်ကြီးဖြစ်ပါစေလို့စေရနာမွန်းနဲ့ဆုတောင်းလိုက်ပါတယ်အစူရောနေနဲ့အိန္ဒိယနိုင်ငံအတွက်နိုင်ငံတော်ဝန်ဆက်ဆက်စတဲ့တာဝန်ထောက်ဆောင်ခြင်းကစပြီးအိန္ဒိယပြည်သူတွေရဲ့လူမှုစီးပွားတိုးတက်အောင်အိန္ဒိယနိုင်ငံကြီးကိုကမ္ဘာထိုက်တန်းနိုင်ငံဖြစ်အောင်ပိုပြီးစီးတဲ့ညွန်ညွတ်တဲ့အိန္ဒိယနိုင်ငံကြီးဖြစ်အောင်ကြိုးစားဆောင်ပေးနိုင်ခဲ့မှုအပေါ်မှာလည်းဝမ်းမြောက်စွာဂုဏ်ပြုအပ်ပါတယ်အဆွေတော်အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံတို့ဟာအိန္ဒိယနိုင်ငံများဖြစ်တဲ့အပြင်ရှေးအစဉ်အဆက်နှစ်ထောင်ချီပြီးဆက်သွယ်ဆက်ဆံမှုတမိုင်းရှိခဲ့တဲ့နိုင်ငံများဖြစ်ကြပါတယ်အစိုးရချင်းချင်းဆက်ဆံရေးတမကအိန္ဒိယနိုင်ငံသားများနဲ့မြန်မာနိုင်ငံသားတွေရဲ့ပြည်သူအခြေချင်းဆက်ဆံရေးဟာမိတ်ဆွေရင်းချာနိုင်ငံများဖြစ်ကြပါတယ်အဆွေတော်ကျွန်တော်နိုင်ငံရဲ့နိုင်ငံရေးအပြောင်းလဲတွေတဘာဘဘေးအန္တရာယ်ကူညီကယ်ဆယ်လုပ်ငန်းတွေမှာအဆွေတော်နဲ့အိန္ဒိယနိုင်ငံသားများရဲ့စာနာနားလည်မှုမြန်မာနိုင်ငံပေါ်တမတမကြစွာထောက်ခံရည်တည်ပေးမှုတို့ဟာတန်ဖိုးမဖြတ်နိုင်တဲ့အိန္ဒိယကြီးညီကိုစိတ်ဓာတ်များဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ဝမ်းမြောက်ဂူယူမိပါတယ်အစိုးရရဲ့85နှစ်မြောက်မွေးနေ့မှသည်နှစ်ရာကျော်တိုင်အောင်ကိုစင်းနှလုံးကျမ်းမှာချမ်းသာစွာနဲ့အိန္ဒိယနိုင်ငံရဲ့အကောင်းကျိုးတွေကိုစောင့်ဆောင်နိုင်ပါစေအစိုးရနဲ့အိန္ဒိယနိုင်ငံသူနိုင်ငံသားများအားလုံးတရားဝင်ပြုပြီးဖွံ့ဖြိုးတိုးတက်တဲ့အိန္ဒိယနိုင်ငံကြီးဖြစ်အောင်ပျော်ရွှင်စွာတည်ဆောက်နိုင်ကြပါစေ။အစိုးရကောင်းကျိုးလုံရင်စာနာတွေပြည့်စုံပါစေကြောင်းအစိုးရမွေးနေ့မှာထပ်မံပြီးစွတ်တော်မြတ်တာပို့တာအပ်ပါတယ်။